သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါအင်္ဂလိပ်စကားကိုကောင်းမွန်စွာပြောတတ်ချင်ပါသလား SPS Learn English ရဲ့ Words We Use အစီအစဉ်ကိုနားဆင်နိုင်ပါတယ်ဒီသင်ခန်းစာတွေဟာနေ့စဉ်သုံးအင်္ဂလိပ်ဘန်းစကားတွေကိုအနေအထားအမျိုးမျိုးမှာဘလို့အသုံးပြုနိုင်တယ်လဲဆိုတာတွေကိုတင်ဆက်ပေးထားပါတယ်ဒီကနေ့အစီအစဉ်မှာတော့ Call it a day ဆိုတဲ့စကားစုကိုလေ့လာကြရမှာဖြစ်ပါတယ
် Words we use, we say every day. Learn a phrase and use it your way. Call it a day.
Call it a day. ဒီစကားစုကိုသင်ကြားဖူးပါသလား Call it a day လို့ပြောတဲ့အခါမှာတခုခုကိုဆက်မလုပ်တော့ဘဲရပ်လိုက်တာဖြစ်ပြီးအများအားဖြင့်ပင်ပန်းသွားလို့ရပ်လိုက်တာမျိုးကိုဆိုလိုပါတယ် call it a day ဆိုတာကရှေးကျတဲ့စကားစုဖြစ်တဲ့ call it half a day ကနေဆင်းသက်လာတာပါအဲ့ဒီစကားစုကို1830ခုနှစ်တွေတုန်းကအလုသမားတွေတနေ့တာအလုမပြီးခင်အလုစောစောဆင်းတဲ့အခါမှာသုံးခဲ့ကြပါတယ်1919ခုနှစ်လောက်မှာတော့အဲ့ဒီစကားစုကိုနည်းနည်းပို့တိုသွားအောင်call it a day ဆိုတဲ့စကားစုကိုအသုံးပြုကြပြီးဒါဟာကိုလုံနေတဲ့အလုပ်ဒါမှမဟုတ်လှုပ်ရှားမှုတစ်ခုကိုတနေ့တာအတွက်ရပ်လိုက်ပြီးပြန်မလုပ်တော့ဘူးဆိုတဲ့အဓိပ္ပာယ်အနေနဲ့အသုံးပြုလာကြပါတယ်အချိန်ကြာလာတာနဲ့အမျှ let's finish now ကဲနားလိုက်ကြရအောင်လို့ရိုးရိုးရှင်းရှင်းပြောဖို့အတွက် call it a day ဆိုတဲ့စကားစုကိုအသုံးပြုလာခဲ့ကြပါတယ်ဒီစကားစုကိုနေရာတိုင်းမှာကြားနိုင်ပါတယ်ဥပမာ나이နဲ့ချီအလုပ်လုပ်ပြီးသွားတဲ့အခါမျိုးမှာကြားရလေရှိပါတယ
် We've had a lot of meetings. Let's call it a day.
ကျွန်တော်တို့အစည်းအဝေးတွေအများကြီးလုပ်ပြီးသွားပြီး Let's call it a day လို့ပြောနိုင်ပါတယ်လှုပ်ရှားမှုတစ်ခုကိုအပြီးသတ်တဲ့အခါမှာလဲအခုလို့ပြောနိုင်ပါတယ
် I've been gardening all morning. I'm ready to call it a day.
သင်လုပ်နေတဲ့အရာကိုရလိုက်ခြင်းနဲ့တာမန်အခြေအနေတွေမှာလည်းအခုလိုပြောဆိုနိုင်ပါ रे
Have you played enough basketball? Okay, let's call it a day then.
သင်ပင်ပန်းနေတဲ့အခါမှာလည်းအခုလိုပြောဆိုနိုင်ပါ रे
I've been cleaning the house all morning. Time to call it a day.
ဒါတော့တချို့လူတွေ call it a day လုပ်ချင်ကြတဲ့အကြောင်းရင်းတွေဖြစ်ပါ रे
I recently did some fencing and was completely tired and just said, you know what, let's just call it a day.
I call it a day when I start feeling too tired to focus.
I tend to call it a day and just before 5 o'clock, like 4:30, if I'm lucky, or sometimes even 6:30.
Oh God, you're asking way too many questions. Let's just call it a day.
သင်အတွေ့အရောဘယ်အချိန်က call it a day လို့ဖို့အကောင်းဆုံးအချိန်လဲသင်ပင်ပန်းတဲ့အခါလားဥယျာဉ်မှာအလုပ်လုပ်ပြီးသွားတဲ့အခါလားဒါမှမဟုတ်သင် project ပြီးသွားတဲ့အခါမျိုးလားကောင်းပါပြီအခုကျမတို့စကားစုအသစ်တွေကိုသင်ယူပြီးပြီဆိုတော့ဒီသင်ခန်းစာကိုနားပြီးတော့ call it a day လောက်ကြရအောင်နော်အတူတူအသံထွက်ပြီး let's call it a day ဆိုပြီးပြောကြရအောင်ပါအဆင်သင့်ဖြစ်ပြီလားရှင်အသံထွက်ပြီးပြောကြည့်ပါနော်ကျမအမှုလှိုင်းသိမ့်ဖြစ်ပါတယ်ဒီ podcast ကို Aura နဲ့မြေက Camarilla လူမျိုးတို့ရဲ့မြေပေါ်မှာအတန်သွင်းတာဖြစ်တဲ့အကြောင်းလေးစားစွာအသိအမှတ်ပြုလိုပါတယ်ရှင်ဒါကတော့ SBS Learn English ကနေတင်ဆက်တဲ့ Words We Use အစီအစဉ်ပဲဖြစ်ပါတယ်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ